ေစရာဤမြကွားမှာအသုံးလွယ်သလောက်ရှင်းရခက်တဲ့ plastic ပြဿနာအတွက်ခေါင်းခဲနေရတာမို့ plastic အသုံးလျှော့ကြဖို့စော်သံတွေအဆက်မပြတ်ကြားနေရက2019နှစ်ကုန်ပိုင်းမှာစဖြစ်ပေါ်ပြီးခုထိကမ္ဘာကိုဒုက္ခပေးနေတဲ့ COVID-19 ကြောင့်plastic ပိုသုံးရမယ့်အနေအထားကိုရောက်သွားပါတယ်။အထူးသဖြင့်ကျန်းမာရေးကဏ္ဍမှာ plastic ကိုလှိုင်းလှိုင်းသုံးရပါတယ်။လက်အိတ်တွေ၊ဆေးရုံသုံးမျက်နှာဖုံးတွေ၊အသက်ရှူဆက်တွေ၊ဝတ်ရုံတွေထုတ်လုပ်ဖို့ plastic သုံးရပါတယ်။ငကိုကလေးကလည်းကျန်းမာရေးဆိုင်ရာပစ္စည်းတွေပုံမှန်ထုတ်လုပ်နေတာဖြစ်ပြီးခုတော့ COVID-19 ကာကွယ်ကုသရေးပစ္စည်းတွေပါထပ်ဆောင်ထုတ်လုပ်ရပါတယ်။ဂျာမနီကဆက်ရုံတရုတ်မှာဆို73စက္ကန့်တိုင်းဆေးထုံးပြုံနဲ့အတန်64စုံထုတ်လုပ်နေပါတယ်။ကမ္ဘာမှာဂျာမနီကဆေးထိုးပြွန်ထုတ်လုပ်ရေးမှာဥဆောင်နေတဲ့နိုင်ငံဖြစ်ပြီးနိုင်ငံ140ကျော်ကိုတစ်နှစ်ကိုဆေးထိုးပြွန်တန်း2000ကျော်ထုတ်လုပ်ပေးပါတယ်။ဒါရီယာကျန်းမာရေးကဏ္ဍမှာသုံးတဲ့ဆေးဝါးဆိုင်ရာပစ္စည်းတွေတဲကဥပမာတစ်ခုတည်းဖြစ်ပြီးတစ်ခါသုံးတွေမို့သုံးမိတာနဲ့ပြည့်လဲ့ရတဲ့အမိုက်ဖြစ်သွားရပါတယ်။ကမ္ဘာမှာတစ်နှစ်ကိုအမိုက်တန်ချိန်1.1ဘီလီယံပြည့်နေကြပြီးဖြစ်သည်မအမိုက်တွေကိုထရက်ကားတွေပေါ်တင်ကဘာပတ်မယ်ဆိုရင်24ချိန်ပတ်ရမယ်လို့ကဘာတလွားကအချက်လက်ကင်းကနန်းတွေကိုအချိန်နဲ့အမျှစုဆောင်းနေတဲ့ Walkouts အဖွဲ့ကပြောပါတယ်။အမိုက်အမျိုးမျိုးကိုခွဲလိုက်တဲ့အခါအမျိုး50လောက်ရှိတယ်လို့ဆိုပါတယ်။ Electronics အမိုက်ဘေးအနေမကင်းတဲ့ဓာတ်ရုပစ္စည်းအမိုက်ဆက်ယုံစွန့်ပစ္စည်းအမိုက်အင်းတွေကြောင်းနေရုံတွေကစွန့်ပစ်တဲ့အမိုက်စတာတွေအမျိုးမျိုးရှိပြီးရန်ကုန်မှာတော့နောက်ဖေးလမ်းကြားအမိုက်ပါရှိနေပါတယ်။ရန်ကုန်မြို့ကနောက်ပေးလမ်းကြားတွေကို NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လက်ထက်မှာရှင်းနေတဲ့ကြားကစီးမဲ့ကမ်းမဲ့အမိုက်ပြစ်နေတဲ့ရန်ကုန်မှာအမိုက်ရှင်းတဲ့ Clean Rangoon လို့အဖွဲ့ရှိပေမဲ့ခုတော့လူသားချင်းစာနာမှုအကူအညီပေးနေတဲ့အကြောင်းသူ့ Facebook လူမှုကွန်ရက်မှာပေါ်ပြနေတာတွေ့ရပါတယ်။ငိုကလည်းပုံမှန်လာလိမ့်မရှိတဲ့ Municipal လို့ခေါ်ပေါ်လိမ့်ရှိတဲ့မြို့တော်စီပင်တာယာရေးကအလို့သမားတွေစိတ်အာဏာသိမ်းပြီးတဲ့နောက်အမိုက်လာမသိမ်းပေမဲ့ခုနောပုံမှန်ဆောင်ရတယ်လို့ရန်ကုန်တိုင်းမြောက်တဂုံမြို့နယ်မှာနေထိုင်နေတဲ့အင်ရှင်မတူဦးကပြောပါတယ်
။အရင်တော့လို့အစိုးရမိုက်ကားကြီးတွေတော့မရှိတော့ဘူး။ယူနီစပယ်အလုပ်သမားဆိုတာမရှိတော့ဘူး။ဒါပေမဲ့လည်းအမိုက်ပြစ်ခါလို့ဘာလို့ဆိုတာတော့ရေမီအိမ်မှာတော့ပါပြီးသားပေါ့စီပင်ကိုတော့ဆောင်ရတာပေါ့။ဒါရှိဆိုအဲ့တော့သူတို့ကမေးတော့ကိုယ့်ဘက်ကလည်းအမိုက်ပြရသေးရဲ့ဆိုတာသူတို့မဟုတ်ဘူးတဲ့အဲ့လိုလမ်းထိပ်မှာလာတဲ့ရတဲ့အခါပေါ့ကွ။ယ
ူနီစပယ်အလုပ်သမားတွေလည်းမလား clean ရန်ကုန်လို့အစိုးရမဟုတ်တဲ့ပရဟိတအဖွဲ့တွေလည်းအမိုက်သိမ်းတဲ့လုပ်ငန်းမှာမလို့ရှားပေမဲ့သူနီးသူဟာဖန်နီးထားတဲ့အမိုက်ကားတွေရှိတဲ့အတွက်ရက်ွက်နေရက်ွက်သားတွေအမိုက်ဆွပြစ်နေကြပါတယ်
။ဘိုးလင်းနာနဲ့အမလီလော့စဗီကာနဲ့အမိုက်ပြစ်ပန်းအမိုက်ပြစ်မလားအမိုက်ပြစ်မလားနဲ့ဟိုအရင်တော့အမိုက်ကားလာရင်တော့မှစောင့်နေရသေးရဲ့လေ။အမိုက်ကားဆိုတာကွယ်စိုက်ကားကိုဘေးတွဲတွေနဲ့ဖြစ်ဖြစ်အဲ့လိုတွန်းလဲတွေနဲ့ဖြစ်ဖြစ်ပေါ့သုံးလေးဦးလောက်ရှိတာပေါ့တစ်ခါပြည့်200 300 500အဲ့လိုပေါ့များရဲ့များသလိုပေးလိုက်ရတာပေါ့ကိုအရင်တော့လို့အစိုးရမိုက်ကားကြီးတွေတော့မရှိတော့ဘူးဒီကလမ်းနေရာတွေကောက်ထားပြီးတော့လမ်းထိပ်မှာအမိုက်ဘုံကြီးတွေရှိရလေအဲ့ဒီမှာထည့်ထားပေးတယ်ညကြမှာလဲအစိုးရကားကြီးကလာတင်သွားတာပေါ့အစိုးအမိုက်တက်ထည့်ထားပေးပေါ့လက်စိတ်အိတ်တွေနဲ့ထည့်ထားပြီးတော့ကိုပြစ်ချင်တဲ့နေပေါ့ကွယ်ကိုများတဲ့ချင်းလဲနေတိုင်းပြစ်ပေါ့လက်စိတ်ရေဘူးတွေပါရတော့လဲသူတို့ပါသူတို့ရောင်းစားပေါ့ညီဟောက်ရှိရင်ညီဟောက်တွေတက်ပေါ့ထန်ထဲမှာဆိုတော့လဲကွယ်ဘုရားပန်းတို့အရွက်၆တို့ပါလို့ဆိုရင်ဒါတပင်ဘေးပုံလိုက်တာပေါ့
လူကြီး7000လောက်ရှိတဲ့ရန်ကုန်မြို့မှာစစ်အာဏာမသိခင်မှတ်တမ်းအရနေ့စဉ်အမိုက်တန်ချင်း2500လောက်ဆုံးပြစ်နေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာနေ့စဉ်ပြစ်နေတဲ့အမိုက်ပြဿနာကိုတချို့လဲလေတုညဉ့်ညမ်းကန်ကျမကြီးအထူးကြိုက်ခံပြီးမိရှုရှင်းလင်းသူရှင်းလင်းနေကြခြင်း။မြောက်တကုံမှာအခယူအမိုက်သိမ်းပေးသူနဲ့အမိုက်ပြဿနာဖြေရှင်းသူဖြေရှင်းနေခြင်း။ကမ္ဘာလုံးဆိုင်ရာအမိုက်ကိစ္စမှတ်တမ်းပြုစုတဲ့ Walkouts ကတော့ Global Waste Trade ဆိုတဲ့ကမ္ဘာစုပြစ်ပစ္စည်းကုန်သွယ်ရေးအမိုက်ကိစ္စကိုထောက်ပြပါတယ်။မကောင်းကြောင်ပိုးဆိုတဲ့အတိုင်းစိတ်လဲသင့်ကျန်းမာရေးအတွက်လဲအန္တရာယ်ရှိတဲ့စုပစ္စည်းတွေကိုဖွံ့ဖြိုးပြီးနိုင်ငံတွေကဖွံ့ဖြိုးစေနိုင်ငံတွေကိုရောင်းချနေတယ်လို့ပြောပါတယ်။ဒါကကမ္ဘာစုပြစ်ပစ္စည်းကုန်သွယ်ရေးလို့အသိများကြပြီးအဓိကအဖြစ်အာဖရိကနဲ့အာရှတိုက်ကဆင်းရဲတဲ့နိုင်ငံတွေကိုချမ်းသာတဲ့နိုင်ငံတွေကသူတို့ရင်ဆိုင်နေရတဲ့အမိုက်ပြဿနာကိုပုံကုန်အဖြစ်တင်ပို့နေတယ်လို့ပြောပါတယ်ရှင်။